နိုင်ငံတော်သမရအမိန့်နဲ့ရပ်ဆိုင်းထားခဲ့တာတစ်နှစ်ခွဲရှိလာပြီဖြစ်တဲ့ကချင်ပြည်နယ်ဧရာဝတီမြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိစ္စကိုမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးလိုတဲ့အကြောင်း China Power Investment CPI ကုမ္ပဏီရဲ့ကမ်းလှမ်းချက်ကိုကချင်လူမှုဖွံ့ဖြိုးရေးကိုယ့်ရဲ့အဖွဲ့ KDND ကကြိုးဆိုလိုက်ပါတယ်။ကြာသပတေးနေ့ကကြီးညာချက်ထုတ်တုံ့ပြန်ခဲ့တာဖြစ်ပြီးလက်ရှိကချင်ပြည်နယ်တွင်းမှာ CPI ကုမ္ပဏီကဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ရှားမှုတွေရှိနေတယ်လို့လည်း KDND အဖွဲ့ကပြောဆိုခဲ့တာပါ။အပြည့်အစုံကိုတော့မနန္နာချန်ကဆက်ပြီးတော့ပြောပြပေးပါရှင်။
မြန်မာသမ္မတဦးသိန်းစိန်ရဲ့သားဆိုရလက်ထက်မှာရပ်ဆိုင်ခဲ့တဲ့ AR မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကြီးကိုပြန်ဆနိုင်ဖို့တရုတ် CPI ကုမ္ပဏီကဒီဇိုင်းမမတ်ကြိုးပမ်းနေတာမှာမကြသေးခင်ရပ်ပိုင်းကတော့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG နဲ့တွေ့ဆုံဆွေးနွေးလိုတဲ့အကြောင်းသတင်းမီဒီယာတခုနဲ့မေးမြန်းကမ်းမှာပြောဆိုခဲ့တာပါ။ဒါကြောင့် KDNG အဖွဲ့ကလည်းဒီကလန်းချက်ကိုကြိုဆိုတယ်ဆိုပြီးတော့ကြာတာပရင်းနေ့ကကြေညာချက်ထုတ်တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း KDNG တဖွဲ့တဲ့အနေနဲ့တော့မဟုတ်ဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ရဲ့ပြောခွင့်ရသူမတ်အာနန်းကပြောပါတယ်
။ဒီမြစ်ဆုံရေကတာကိုစန့်ကျင်နေတာကကျွန်မတို့ကချင်တဖွဲ့ပဲမဟုတ်ဘူး။နောက်တစ်ခုအနေနဲ့ကလည်းဒီမြစ်ဆုံရေကတာနဲ့ပတ်သက်ပြီးတော့ကဒီနိုင်ငံအဆင့်ပေါ့နော်တွဲဆောင်ဆွေးနွေးပွဲတစ်ခုလုပ်တင်တယ်အဲ့ဒီမှာကဒီမြစ်ဆုံရေကတာကိုလက်မှတ်ထိုးတဲ့အစိုးရအနေနဲ့ပဲပါတင်တယ်ပြီးတော့လည်းဒီတကယ်ဆိုချိုထိခိုက်နေတဲ့အဲဒေတာခံပြီးတူတူထူတယ်ရောပါတင်တယ်နောက်တစ်ခုအနေနဲ့အရာဝတီမြစ်ကိုကောက်ွယ်ဖို့ဆိုမှလှုပ်ရှားမှုတွေလုပ်တည်ရဲ့ဒီဖွဲ့စည်းတွေရောအကုန်လုံးပါပြီးတော့ဒီလိုတွဲဆောင်မှုဒီလုပ်တင်တယ်အဲ့ဒီမှာမှအသေးစိတ်ပါလေလုံနေတယ်ဆိုတဲ့ဟာတွေလူထုတွေကိုပြောပြတင်တယ်နောက်တစ်ခုအနေနဲ့လူထုတွေမိတဲ့မိခွန်းတွေတို့အနေနဲ့ဖြစ်တင်တယ်ဆိုပြီးမှကျမတို့ကအဲ့လိုမျိုးပြန်ပြီးကမ်းလှမ်းထားတာရှင
့် KDNG အဖွဲ့ဟာဆိုရင်မြန်မာနိုင်ငံမှာပင်မအသက်သွေးကြောလို့ခေါ်ဆိုနိုင်တဲ့ AR မြစ်ပေါ်မှာရေကာတာတိဆောက်ခြင်းအပြင်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုတောက်လျှောက်အစီရင်ခံစာထုတ်ပြန်ခဲ့တာနဲ့ကချင်ပြည်နယ်တွင်ဒေသခံလူထုတွေအကြားပညာပေးမှုတွေပြီးတော့ရေကာတာစီမံကိန်းရပ်ဆိုင်ရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။သူတို့အဖွဲ့အနေနဲ့တရုတ် CPI ကုမ္ပဏီနဲ့တွဲဆောင်ခဲ့မယ်ဆိုရင်အဓိကပြောဆိုမယ့်အချက်တွေနဲ့ပတ်သက်လို့လဲ KDNG ပြောခွင့်ရသူမတ်အာနန်းကအခုလိုပြောပါတယ်
။ဒီမြေဆုံရေကာတာကိုစန့်ကျင်တဲ့လူမျိုးရှိဘူးဆိုမှသူကအဲ့လိုမျိုးပြောထားတယ်လေနော်မီဒီယာမှာဆိုတော့ကျမတို့အနေနဲ့ဒီမြစ်ဆုံရေကာတာကိုမြန်မာနိုင်ငံပြည်သူလူထုတွေအရင်ဗာကြောင့်မစန့်ကျင်လေဆိုတဲ့ဟာတို့ကိုပြောပြမယ်။နောက်တစ်ခုအနေနဲ့တို့ရဲ့လုံရက်တွေကဒီဒေတာခံပြီးသူလူထုကိုအခုချိန်မှာဘယ်လောက်ထိဆိုးကျိုးထိခိုက်နေတယ်ဆိုတဲ့ဟာကိုလည်းပြောပြမယ်။ပြီးတော့လည်းဒီမြစ်ဆုံရေကာတာရဲ့ဆိုင်ပြီးဖို့အတွက်ကျမတို့ကဆက်လက်ပြီးတော့တောင်းဆိုမယ်
။ဒီ AR မြစ်ဆုံ18ခုစီမံကိန်းနဲ့ပတ်သက်တဲ့နားလည်မှုစာကြုံလွှာကိုအရင်စစ်ဆိုရလက်ထက်2006ခုနှစ်ဒီဇင်ဘာလမှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတော့လုံပိုင်ခွင့်နဲ့ပတ်သက်တဲ့ပါမစ်တွေကိုတော့2010စက်တင်ဘာလမှာချပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအရသာအစိုးရတက်လာပြီးတဲ့နောက်ဒီစီမံကိန်းရပ်ဆိုင်ရေးတောင်းဆိုမှုတွေတနိုင်ငံလုံးကြက်ကြက်ပြက်ပြက်ဖြစ်ပေါ်လာခဲ့တဲ့အတွက်သမ္မတဦးသိန်းစိန်ကနေ2011ခုနှစ်စက်တင်ဘာလ30ရက်နေ့မှာသမ္မတအမိန့်နဲ့ရပ်ဆိုင်ခဲ့ကြောင်းကိုကြေညာခဲ့တာပါ။တရုတ်ကုမ္ပဏီဖြစ်တဲ့ CPI ကတော့ဒီစီမံကိန်းပြန်ဆနိုင်မှုအတွက်ကိုလူထုစည်းရုံးမှုတွေလှုပ်ဆောင်နေပြီးစီမံကိန်းဒေသမှာရှိတဲ့တချို့လုပ်ငန်းတွေကိုလည်းဆက်လက်လုပ်ကင်နေတာတွေ့ရတယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ပြောခွင့်ရသူမတ်အာနန်းဆက်ပြောပြပါတယ်
။ဟုတ်မြစ်ဆုံရင်ကတည်းကတန်းထားပြီးဆိုရဲနောက်ပိုင်းကလေးရွှေ့ပြောင်းသွားတဲ့ဒေတာခံပြီးသူလူထုတွေကိုတွေ့ပြီးတော့ဟိုမှာဆန်ထုတ်ပေးတာတို့နောက်တစ်ခုအနေနဲ့လည်းဒီမြစ်ဆုံရင်ကတည်းကကောင်းတယ်နင်တို့အလုပ်တွေပေးမယ်ပေါ့နော်ဒီဟာကနင်တို့အတွက်ဖွံ့ဖြိုးတိုးတက်မှုတစ်ခုပဲဆိုတဲ့ဟာတွေကိုလာပြီးတော့ပြောရတာတော့တို့မကြခဏလုပ်တယ်နောက်တစ်ခုအနေနဲ့လည်းလက်တလုံးမှာပဲတို့အဲ့ဒီမှာတတားရီပါလေပေါ့နော်အရင်တော့အဆောက်လက်ဆတတားရီကိုပြန်ပြီးတော့အပြီးတက်လာတဲ့အပိုင်းတွေအဲ့လိုမျိုးရှိနေတယ်ပြီးတော့လည်းတရုတ်တွေတရုတ်အလုပ်သမားတချို့တွေရောပြီးတော့ဒီစိတ်ရန်တရားတွေရောအကုန်လုံးကဒီနေရာမှာပဲရှိနေတယ
်တရုတ်စွန့်အင်ရင်းနှီးမြှုပ်နှံမှု Corporation CPI ဟာဆိုရင်တရုတ်နိုင်ငံကိုလျှက်စစ်တာအားရောင်းချနိုင်မဲ့ဒီစီမံကိန်းကြီးအတွက်အမေရိကန်ဒေါ်လာတန်3000ကျော်ရင်းနှီးမြှုပ်နှံထားတာဖြစ်ပါတယ်ဒါကြောင့်လေဒီစီမံကိန်းကြီးကိုပြန်စတင်နိုင်ဖို့လုံမန်းနေတာလည်းဖြစ်ပါတယ်မြန်မာသမ္မတဦးသိန်းစိန်ကတော့သူ့လက်ထက်တလျှောက်ဒီစီမံကိန်းကြီးကိုရပ်ဆိုင်ထားမယ်လို့တရားဝင်ပြောဆိုထားတာဖြစ်ပါတယ်ရှင်